မြန်မာအရေးဂျာဝင်ဖြည့်ရှင်းမှုဂျိုးပန်းရမှာအစိတောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့အာဏာသိမ်းစစ်ကောင်စီနဲ့သာဆက်ဆံမယ်ဆိုရင်ထိရောက်နိုင်မှာမဟုတ်ကြောင်းမြန်မာရေးလှုပ်ရှားသူတွေရဲ့စနစ်နေ့ကဆန္ဒပြပွဲမှာပြောဆိုလိုက်ကြပါတယ်မြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးနောက်ပိုင်းဂျိုးနီးယားရဲ့နိုင်ငံရေးအကြံတဲတွေကိုဖြည့်ရှင်းဖို့သက်ဆိုင်သူအားလုံးနဲ့ဆွေးနွေ အာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံမှုအာဆီယံအသင်းကြီးကဆေးလွှတ်လိုက်တဲ့ဘရူနိုင်းဒူးနိုင်ငံသားကြီးဝန်ကြီးနဲ့အာဆီယံအတွင်းမှုကြုတ်တို့ရဲ့တောက်ကြာနေ့မြန်မာနိုင်ငံခရီးစဉ်နဲ့တိုက်တိုက်ဆိုင်ဆိုင်ဆိုသလိုပဲမြန်မာအရေးအာဆီယံကဂျာဝင်ဖြေရှင်းဖို့အားထုတ်မှုအပေါ်မှာနိုင်ငံတကာရောက်မြန်မာအရေးလှုပ်ရှားသူတွေရဲ့ဝေဖန်မှုတွေလည်းထွက်ပေါ်လာတာပါဝါရှင်တန် DC အခြေစိုက် Anti Dictatorship in Burma အဖွဲ့ဦးဆောင်သူတူဖြစ်တဲ့ဦးရင်အေးကတော့မြန်မာပြည်ထောင်နာပြည်လည်ရေးမှာအာဆီယံအနေနဲ့သက်ဆိုင်သူတွေအားလုံးကိုတွေ့ဆုံဆွေးနွေးအဖြေရှာဖို့လိုတယ်လို့စနေနေ့ဆန္ဒပြပွဲအတွင်းတိုက်တွန်းသွားပါတယ
်အာဆီယံရဲ့လက်ရှိလှုပ်ဆောင်နေလှုပ်ဆောင်ရက်ကကျွန်တော်တို့ပြည်သူလူထုအတွက်လုံးဝအကျိုးမရှိပါဘူးဒါကြောင့်ပြည်သူလူထုကလုံးဝလက်မခံအောင်ဆိုတာကိုကျွန်တော်အရင်ဆုံးတင်ပြခြင်းပါတယ်အဲဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းကျွန်တော်တို့အနေနဲ့ဝါရှင်တန် DC မှာရှိတဲ့အာဆီယံတန်ရုံးတွေအာဆီယံမြန်မာတန်ရုံးတွေကျွန်တော်တို့လက်ပတ်ပြီးတော့ဆန္ဒပြပြီးတော့ကျွန်တော်ပြည်သူရဲ့အသံအောင်နားထောင်ဖို့အထူးသဖြင့်တော့တကယ်တမ်းပြဿနာကိုဖြေရှင်းနေတယ်ဆိုလို့ချင်းလူသားစစ်ကောင်စီတစ်ဖက်တည်းကိုနားမထောင်ဘဲနဲ့ကျွန်တော်တို့ပြည်သူကနေတင်ပြထားတဲ့ကျွန်တော် NUG နဲ့ CRPA ရှိပါတယ်အဲဒီကအတန်တွေလည်းနားထောင်သင့်ပါတယ်လို့ကျွန်တော်တင်ပြထားတာရှိပါတယ်ပြည်အာဏာရှင်အတွက်ပဲအကျိုးသက်ရောက်စေမဲ့အာဆီယံလိုရတဲ့ရပ်တန့်ကရပ်ဖို့ကျွန်တော်ဆက်လိုက်ပြီးတော့တောင်းဆိုနေပါတယ်အဓိကကတော့မြန်မာပြည်ရေးကိုကူညီမယ်ဆိုရင်ပြည်သူအတန်အောင်နားထောင်သင့်တာပါဗျဖြေရှင်းမယ်ဆိုရင်နှစ်ဖက်လုံးကိုနားထောင်မယ်အဲဒီကြမှာသူတို့ဘာလုပ်တဲ့လဲဆိုတာစပေါ်လာမယ်အဲ့လိုမျိုးပဲနဲ့တစ်ဖက်သက်လှုပ်တဲ့လှုပ်ဆောင်ချက်ကဘယ်လိုမှအောင်ပြန်မှာမဟုတ်ပါဘူ
းအမေရိကန်အပါအဝင်နိုင်ငံတကာကမြန်မာအရေးလှုပ်ရှားမှုတွေမှာတော့တိုင်းသားအင်အားစုတွေကလည်းပါဝင်နေတာဖြစ်ပါတယ်မြောက်ကယ်ရိုလိုင်းနာပြည်နယ်ကလာတဲ့ကရင်နီလူငယ်အယောက်30ကျော်ကလည်းကယားပြည်နယ်အတွင်းရိခါဖြတ်တောက်ခံရမှုအပါအဝင်ဆေးရနာသိမှုကိုစန့်ကျင်ကြောင်းဝါရှင်တန် DC မြန်မာတန်ယုံရှိစစ်တန်ယုံရှိတို့မှဆန္ဒပြခဲ့တယ်လို့ကိုရီးယားကပြောပါတယ
်အခုကကျွန်တော်တို့မြန်မာရှိစစ်ကောင်စီရဲ့ရုံးရှိမှာရောက်နေပါတယ်ဒီဝါရှင်တန် DC မှာကျွန်တော်တို့ဆန္ဒပြတဲ့အကြောင်းရင်းကတော့ကျွန်တော်ပြည်သူနဲ့တရားရေးရတည်နေတော့ကျွန်တော်ပြတ်တတ်ခြင်းနဲ့ယခုပူပူနွေးနွေးဖြစ်နေတဲ့ကရင်ပြည်အပြည်နယ်မှာဖြစ်ပြနေတဲ့သူတို့ရဲ့အကြမ်းဖက်နေမှုတွေချက်ချင်းကရပ်တပ်ပေးဖို့ကျွန်တော်တို့တောင်းဆိုခြင်းနဲ့ပြည်သူအနာကိုချက်ချင်းပြပေးပေးဖို့ကျွန်တော်တို့တောင်းဆိုတယ်ဒီမောဆိုမှာရှိနေတဲ့ပြည်သူတွေရိတ်ခါတွေမရရှိအောင်သူတို့ကလှုပ်ဆောင်နေတာပဲလို့မှတ်ယူပါတယ်ပြည်သူတွေကအယံကိုခံစားနေရပါတယ်ဒီဖြတ်တောက်ထားတဲ့ရိတ်ခါတွေအားလုံးပြလဲလူတွေပေါ်နော်မအော်လွယ်ကောင်းမှာပြပေးပေးဝေဖို့ကျွန်တော်တို့တောင်းဆိုတယ်
ဘော့စတွန်မြို့ကမြန်မာပြည်ကတော့ NUG နဲ့ CRPH တို့ကိုလှူဒါန်းနိုင်ဖို့ရန်ပုံငွေရှာတဲ့ဈေးရောင်းပွဲကိုဇွန်လ5ရက်စနေနေ့မှာလုပ်ခဲ့ကြောင်းမတ်ထီထီကပြောပါတယ
်အခုညီမတို့ဒီ second time fundraising ကို Boston Tarawa Bank မှာလုပ်ကြရပေါ့နော်အခုမြန်မာတွေရောဒီနိုင်ငံသားတွေရောလာတော့အားပေးကြရပေါ့ site တွေကလည်းဒီညီမရိုးရာစားကြရမျိုးရောင်းချပြီးတော့ရလာတဲ့အကျိုးမြတ်တွေပုံလုံးကို CRDH နဲ့ NUG လိုအပ်တဲ့နေရာတွေလှူဒါန်းသွားမှာပါလို့အရင်တစ်ခေါက်ကတော့အကုန်လုံးကအရင်ရောအမြက်ရောလှူတယ်ပေါ့နော်ဒီတစ်ခေါက်ကျတော့ခဏခဏဒီလိုပွဲတွေကိုလှုပ်ချင်တာဖြစ်တာတကြမို့လို့လှုပ်တဲ့လူတွေပုံလုံးကိုအရင်တွေကိုပြန်ပေးပြီးတော့သူတို့အမြက်တွေပဲလှူပါလို့ပေါ့ပြောတာပေါ့နော်ဒါမှလှုပ်တဲ့လူတွေလည်းပိုအားရှိအောင် item တွေလည်းညံ့ညံ့ဟိုလှုပ်နိုင်အောင်လို့ပေါ့နော်အခုကမကုန်သေးဘူးဆိုတော့နည်းနည်းတော့မှန်းခက်တယ်3000ကျော်လောက်ဒေါ်လာ3000ကျော်ပြီးတော့ရောင်းမယ်လို့ထင်တာပေါ့နော
်အလားတူကနေဒါနိုင်ငံမှာလည်းဆက်အာဏာသိမ်းမှုစန့်ကျင်ရေးဆန္ဒထုတ်ဖော်မှုတွေဆက်ရှိနေတာပါဗန်ကူးဗားမြို့ကမြန်မာအရေးလှုပ်ရှားသူကိုစန်းအောင်ကလည်းအာဆီယံရဲ့မြန်မာအရေးဂျာဝင်ဆောင်ရွက်မှုအပေါ်အားမလို့အားမရဖြစ်မိကြောင်းပြောပါတယ
်မြန်မာပြည်သူတွေပေါ်မှာပေါ့နော်အကြမ်းဖက်မှုတွေမလုပ်ဆောင်ဖို့သူအချက်၅ချက်ပေးခဲ့တယ်ဒါပေမဲ့လည်းအာဆီယံရဲ့ဘယ်လိုပဲတတိပေးပေးပေါ့နော်ဟိုစစ်ကောင်စီကတော့သူတို့လိုက်နာခြင်းမရှိဘူးဗျဒီပြည်သူတွေပေါ်မှာအခုလက်ရှိလည်းနေတိုင်းနေပါကျွန်တော်တို့အကြမ်းဖက်မှုတွေကိုမြန်မာနိုင်ငံထဲမှာကျူးလွန်နေတာတွေ့ရတယ်အခုလဲအာဆီယံရဲ့ကိုယ်စားလှယ်နှစ်ယောက်ရောက်တယ်ဒါပေမဲ့လည်းအာဆီယံအနေနဲ့ဒီမြန်မာအရေးကိုပြေးလဲအောင်သူတို့ဘာမှဖောင်ရဲနိုင်မယ်လို့ကျွန်တော်တော့မယုံကြည်ဘူးညအာဆီယံကိုယ်စားလှယ်တွေကလည်းဒီစစ်ကောင်စီနဲ့ပဲတစ်ဖက်သက်ဆွေးနွေးနေတာတွေ့ရတယ်သူတို့ကမြန်မာအရေးကိုဒါတကယ်တမ်းပြေးလဲအောင်ဖောင်ရဲမယ်ဆိုလို့ရှိရင်ဒီအမျိုးသားညီညွတ်ရေးအစိုးရနဲ့လည်းသူတို့တွေ့ဆုံတင်တယ်လို့ကျွန်တော်ပြောနေပါတယ်ဒါပေမဲ့ခုချိန်ကြီးတော့သူတို့တွေ့ဆုံဆွေးနွေးတာတွေမတည့်ရသေးဘူး
NDD dictatorship in Burma အဖွဲ့ဝင်တချို့ဟာ Washington DC ကမြန်မာတမ်မကြီးဦးအောင်လင်းနေထိုင်တဲ့အိမ်ရှိမှာတွားရောက်ဆန္ဒပြခဲ့ကြပြီးပြည်သူအများစုနဲ့အတူ CDM လို့ပို့တိုက်တွန်းခဲ့ကြပါတယ်ခင်ဗျာ